တရင်ကကျောင်းသားတွေကိုအမေရိကန်စစ်တပ်ထံမှလက်မခံဖို့သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်တာဟာစစ်ဘက်အတွက်အကောင်းဆုံးကိုစဉ်းစားဆုံးဖြတ်တာဖြစ်ပြီးသမ္မတကသူ့ရဲ့မျိုးသားလူမျိုးရေးဖွဲ့နဲ့တိုင်းပြည်ဆွေးနွေးပြီးလုပ်ခဲ့တာဖြစ်တယ်လို့အင်ဂျီယိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲတွင်ပြောတော့ပါတယ်။ဒါပေမဲ့လည်းအောက်လူတော်လူမျိုးစုခေါင်းဆောင်နန်စီပလိုစီအပါအဝင်အောက်လူတော်အမတ်တွေကတော့အပြင်းအထန်ပြစ်တင်ရှုတ်ချကြပါတယ်။သမ္မတဆွမ်းရဲ့ဆုံးဖြတ်ချက်ထွက်လာတဲ့နေ့ဟာစစ်ဘက်ထံမှလေရင်ကပြောင်းထားသူတွေကိုပါလက်ခံဖို့1948ခုနှစ်မှာသမ္မတ Harry S. Truman ကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ခဲ့တဲ့နေ့နဲ့တရားထဲဖြစ်နေတာကို Mrs. Pelosi ကထောက်ပြပါတယ်။သမ္မတဆွမ်းရဲ့လုပ်ရဟာနိုင်ငံတော်ဝန်ကိုထမ်းဆောင်ခြင်းနဲ့လေရင်ကပြောင်းထားသူအမေရိကန်နိုင်ငံသားတွေကိုအဆင်ပြေစေဖို့ရည်ရွယ်တဲ့ရက်ဆက်ပြီးကြိုးကြောင်းမဲတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Mrs. Pelosi ကပြောပါတယ်။သမ္မတဆွမ်းကတော့စေဘဝကကုန်ကြစည်းတွေတိတ်ကြီးမားလွန်းတာနဲ့အနောက်အချက်ဖြစ်တာတွေကိုထောက်ပြပြီးလေရင်ကပြောင်းထားသူတွေကိုစစ်တပ်ထဲမှာဘယ်လိုနေရာမျိုးမှာမှမရှိစေချင်ဘူးလို့ပြောတာပါ။ဒါပေမဲ့လက်ရှိတပ်ထဲမှာအမှုထမ်းနေတဲ့လေရင်ကပြောင်းထားသူတွေနဲ့ပတ်သက်ပြီးဘာလုပ်မလဲဆိုတာကိုတော့သမ္မတအင်ဂျီရိုကရှင်းရှင်းလင်းလင်းပြောသေးပါဘူး။